အမေရိကန်နိုင်ငံသားဝန်ကြီးဌာနဒုတိယဝန်ကြီးအန်တိုနီဘလင်ကန်ဟာမနေ့ကနေပြည်တော်မှာနိုင်ငံတော်သမ္မတဦးသိန်းစိန်နဲ့အစိုးရထိပ်ပိုင်းခေါင်းဆောင်တွေတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်နိုင်တို့နဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။အဲ့ဒီတွေ့ဆုံပွဲတွေမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေလှေတွေနဲ့ထွက်ခွာခဲ့ကြတဲ့လှေစီးဒုက္ခသည်တွေအရေးနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာအမေရိကန်ကကူညီနိုင်မဲ့ကိစ္စတွေကိုဆွေးနွေးခဲ့တယ်လို့ပြောပါတယ်။တစ်ဆက်တည်းမှာပဲမစ္စတာဘလင်ကန်ကမြန်မာနဲ့ဒေသတွင်းနိုင်ငံတွေအားလုံးကပ်ပလီပင်လယ်ပြင်မှာမျောပါနေကြတဲ့လှေစီးဒုက္ခသည်တွေကိုကယ်တင်ကြဖို့တိုက်တွန်းခဲ့တာဖြစ်ပါတယ်။လက်ရှိကပ်ပလီပင်လယ်ပြင်မှာမျောပါနေကြတဲ့လှေစီးဒုက္ခသည်တွေအခြေအနေတွေကိုအခုလိုပြောပါတယ်
။ I was encouraged by the announcement just a few days ago that Indonesia and Malaysia will work together to take in some 7,000 migrants currently at sea. And the United Nations has just reported that last night Myanmar's navy helped more than 200 migrants reach its shores.
မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကပင်လယ်ပြင်မှာမျောပါနေကြတဲ့လှေစီးဒုက္ခသည်9,000လောက်ကိုကယ်တင်ဖို့ပူးပေါင်းဆောင်ရွက်သွားမယ်လို့ကြေညာထားတဲ့အတွက်မိမိတို့အမေရိကန်အစိုးရအနေနဲ့ဝမ်းသာရပါတယ်။ဒါအပြင်မြမရေတပ်ကလည်းပင်လယ်ပြင်မှာမျောပါနေတဲ့လှေစီးဒုက္ခသည်200ကျော်ကိုကယ်တင်လိုက်တယ်လို့ကုလသမဂ္ဂကကြေညာလိုက်တဲ့အတွက်ဝမ်းသာရပါတယ်။လာမယ့်မေလ29ရက်နေ့မှာဘန်ကောက်မြို့မှာကျင်းပမယ့်နိုင်ငံတော်တော်များများအစည်းအဝေးမှာပိုပြီးထိရောက်အောင်ဆွေးနွေးနိုင်မယ်လို့မျှော်လင့်ပါတယ်။လေစီဒုက္ခသည်တွေရဲ့အခြေခံပြဿနာဟာလူမှောင်ခိုကူးသူတွေဖြစ်တာကြောင့်ဘလို့ပူးပေါင်းနှိမ်နှင်းလဲဆိုတာကိုလည်းဆွေးနွေးနိုင်မှာဖြစ်တယ်လို့အမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးကပြောသွားတာဖြစ်ပါတယ်။ထိုင်း၊မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေစီ UTP ပင်လယ်ပြင်မှာမျောပါနေကြတဲ့လေစီဒုက္ခသည်တွေဟာရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကဖြစ်ပြီးတဝက်နီးပါးလောက်ဟာမြန်မာနိုင်ငံဖြစ်တယ်လို့မစ္စတာဘရင်ကန်ကသူတို့ရဲ့လေ့လာတွေ့ရှိချက်တွေကိုကိုးကားပြီးပြောပါတယ်။ဒါအပြင်လာမယ့်မေလ29ရက်နေ့ထိုင်းနိုင်ငံမှာကျင်းပမယ့်နိုင်ငံပေါင်း၈နိုင်ငံကျော်ကခေါင်းဆောင်တွေရဲ့ဆွေးနွေးပွဲကနေရရှိလာတဲ့အခြေအနေကိုလည်းသတင်းတော့တအူးကမေးမြန်းရမှာအခုလိုပြောပါတယ်
။ Look, I think the meeting on the 29th is very important in a few ways. First, it's an acknowledgement that
လာမယ့်29ရက်နေ့ဆွေးနွေးပွဲဟာအရေးကြီးပါတယ်။လှေစီးဒုက္ခသည်တွေအရေးဟာနိုင်ငံတကာနိုင်ငံချင်းပြဿနာမဟုတ်တော့ဘဲဒေသတွင်းပြဿနာနိုင်ငံတကာပြသနာလို့သဘောထားရမယ်ဆိုတာအလုံးကအတိမတ်ပြုလိုက်တာဖြစ်တဲ့အတွက်အရေးကြီးတဲ့အစည်းအဝေးဖြစ်ပါတယ်။ဒေတာတွင်းနိုင်ငံတိုင်းဟာသူတို့လှုပ်ဆောင်ရမယ့်တာဝန်ယူရမယ့်အပိုင်းတွေရှိလာပါမယ်။ဒုတိယအချက်ကတော့ဒေတာတွင်းနိုင်ငံတွေအနေနဲ့လက်တွေ့ကျတဲ့သတင်းအချက်လက်ဖလှယ်ပြီးပူးပေါင်းဆောင်ရွက်ရေးဖြစ်ပါတယ်။ဒါတွေအလုံးကိုဘလို့အကောင့်ထမ်းလဲဆိုတာကြောင့်ဒီလာမယ့်အစည်းအဝေးဟာအရေးကြီးတာဖြစ်တယ်လို့မစ္စတာဘရင်ကန်ကပြောကြတာဖြစ်ပါတယ်။လက်တလုံးမှာအင်ဒိုနီးရှားနိုင်ငံအာဂျီကျွန်းကိုရောက်လာတဲ့လေစီးဒုက္ခသည်800ကျော်လောက်ကိုအင်ဒိုနီးရှားအစိုးရကကယ်တင်ထားပြီးမလေးရှားဝန်ကြီးချုပ်ကလည်းမလေးရှားရေတပ်ကိုပင်လယ်ပြင်ထဲမှာလိုက်လံရှာဖွေဖို့အမိန့်ပေးထားပါတယ်။မနေ့ကအမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးနဲ့နိုင်ငံတို့သမ္မတတို့တွေ့ဆုံတဲ့ဆွေးနွေးပွဲအပြီးမှာနိုင်ငံတော်ဒုတိယသမ္မတဦးညံထွန်းကိုနိုင်ဦးဆောင်ပြီးလေစီးဒုက္ခသည်တွေကိုကယ်တင်ဖို့ဖြစ်လာပါတယ်။ဒီနေ့သတင်းစာရှင်းလင်းပွဲမှာအမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးကမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုချီးကျူးကြောင်းနဲ့တိုင်းပြည်ရဲ့ပြည်တွင်းစစ်ကိုအဆုံးသတ်နိုင်ဖို့နိုင်ငံရေးဆွေးနွေးပွဲတွေလိုအပ်တာကိုလည်းအတိအမှတ်ပြုကြောင်းပြောကြားခဲ့လို့အမေရိကန်အစိုးရကမြန်မာနိုင်ငံအတွက်အကူအညီပေးနေတဲ့ပညာသင်ဆုတွေအပြင်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေတာတွေကိုလည်းရှင်းပြခဲ့ပါတယ်ခင်ဗျာ။